အခုဆိုရင်ရွေးကောက်ပွဲဝင်ခဲ့ကြတဲ့နိုင်ငံရေးပါတီတချို့ကဝင်ငွေအတွက်ပါတီရည်တည်နိုင်ရေးအတွက်ဆိုပြီးတော့စီးပွားရေးလှုပ်ကြမယ်လို့ထုတ်ပြောလာကြပါတယ်။အဲတချို့ဆိုရင်လည်းကုမ္ပဏီတွေစထောင်ကြပြီပေါ့လေ။ဆိုတော့ကဒီ2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေသစ်အရာနိုင်ငံရေးပါတီတွေစီးပွားရေးလှုပ်ခွင့်နဲ့ပတ်သက်ပြီးတော့ဘယ်လိုသတ်မှတ်ထားတယ်ဘယ်လိုအခွင့်အရေးတွေရှိတယ်ဆိုတာသိပြရစီခင်ဗျာ
။ဒီ2008ဖွဲ့စည်းပုံရတော့ပေါ့ဗျာ။ဟိုနိုင်ငံရေးပါတီရဲ့ဘာလို့သတ်မှတ်ထားကြတော့မရှိပါဘူး။အဲ့သူရဲ့စီးပွားရေးလုပ်ပိုင်ခွင့်ချိုးရတော့ဖွင့်ပေးထားတာရှိတာပေါ့နော်။ဒါပေမဲ့အခုကနိုင်ငံရေးပါတီအရာပေါ့လေနိုင်ငံရေးပါတီနေနဲ့တစ်ဖက်ကလည်းနိုင်ငံရေးလုပ်တယ်တစ်ဖက်ကလည်းကုမ္ပဏီထောင်ပြီးစီးပွားရေးလုပ်ငန်းလုပ်မယ်ဆိုရင်နော်ဒီစွတ်တော်မှာဩဇာတေကမအများဆုံးရှိတဲ့ပါတီရဲ့ influencer ဒီလိုအနည်းဆုံးဖြစ်တဲ့ဒီလိုကိုယ်စားလှယ်ဒီအပေါ်မှာသွားမိုးထုတ်ကြင်လာတဲ့အနေအထားကြီးမရှိနိုင်ဘူးလားနော်အများစုကိုယ်စားလှယ်တွေကတော့သူတို့ပဲကုမ္ပဏီကြီးတွေထောင်ပြီးတော့လုပ်ကြမယ်ဆိုရင်သူကစီးပွားရေးလေဝကြီးအုပ်နိုင်တဲ့အခြေအနေပိုရှိလာရင်ဒီပါတီငယ်လေးတွေကအနိုင်ရကိုယ်စားလှယ်တွေကလုပ်မဲ့ဒီကုမ္ပဏီထောင်ပြီးစီးပွားရေးလုပ်ငန်းတွေကသူတို့ရဲ့လေဝေကံတွေရောပြန်မဖြစ်နိုင်ဘူးလားအဲ့တော့လွတ်တော်မှာနိုင်ငံရေးနဲ့စီးပွားရေးဩဇာရှင်လာရင်နိုင်ငံရေးဩဇာရစီးပွားရေးရနေပြီးတော့ချုပ်ကန်ထိန်းချုပ်ထားတဲ့ပေါ်လေးမပေါ်ပေါလာနိုင်ဘူးလားဆိုတာစဉ်းစားစရာချက်ကြီးတော့ကြည့်လာပါလိမ့်မယ
်ပါတီရည်တည်နိုင်ရေးပါတီရံမုံငွေဝင်ငွေတွေနဲ့ပတ်သက်ပြီးတော့ပေါ့လေဘလို့ရည်တည်ဆောင်ရွက်တဲ့နော်ဘလို့လမ်းကြောင်းတွေနဲ့ဆောင်ရွက်သွားတဲ့စသဖြင့်အခြေခံဥပဒေမှာတိတိကျကျပြဋ္ဌာန်းထားတာလက်ညှင်းထားတာရှိပါလားခင်ဗျအ
ဲ့ဒီလိုတော့သတ်မှတ်ပြဋ္ဌာန်းချက်ကြီးကြတော့မရှိပါဘူးသူကဒီဖွဲ့စည်းပုံရပေါ်လာတဲ့ဒီနိုင်ငံရေးပါတီတွေရဲ့လှုပ်ရှားလုပ်ပိုင်ခွင့်တွေကိုလည်းအဓိကထားပြီးဖော်ပြထားတာရှိပါတယ်စီးပွားရေးကလုံးမဲ့ဆိုရင်လည်းသူတို့ပါတီတွေစီးပွားရေးမဟုတ်ပါဘူးသာပြည်သူလူထုလည်းအဲ့ဒီခေအဲ့ဒီဒီဖွဲ့စည်းပုံနဲ့စုံညီတဲ့စီးပွားရေးလုပ်ကင်ခွင့်တွေလွတ်ခွင့်ရရမှာပဲလေ
တစ်ဖက်ကလည်းနိုင်ငံရေးလုပ်ကြတဲ့ပါတီတွေဒီပါတီနိုင်ငံရေးမှာပေါ့လေစီးပွားရေးကပတ်သက်လာတဲ့အခါအကျိုးစီးပွားခြင်းတိုက်ဆိုင်မှုသဘောတဘာဝအရာပေါ့လေဘလို့အကျိုးသက်ရောက်မှုတွေရှိလာနိုင်မလဲခင်ဗ
ျနိုင်ငံရေးပါတီအတွက်စီးပွားရေးလုပ်ငန်းကိုလုပ်တယ်ဆိုရယ်သူ့နိုင်ငံရေးပါတီရှင်သန်မှုတွေစီးပွားရေးကအဓိကကျတယ်ဆိုတာသူတွေ့မြင်လာပြီလေအဲ့တော့အဲ့ဒီစီးပွားရေးဘလူလက်ဝေကံဖြစ်မဖြစ်ဆိုတာကိုဘယ်လိုပြောနိုင်မလဲ
လက်ရှိအနေအထားမှာဆိုရင်အမြင်သာဆုံးကကြက်ခိုင်ဖွံ့ဖြိုးပါတီပေါ့ခင်ဗျာအကျိုးစီးပွားလုပ်ငန်းပေါင်းများများစွာရှိနေတယ်ပေါ့လေဆိုတော့တခြားပါတီတွေနဲ့တန်းတူပေါ့လေနိုင်ငံရေးလုပ်ကြတဲ့အခါမှာမြတ်တမှုအနေအထားအရာလက်ရှိလဲပတ်နေတဲ့စီးပွားရေးလုပ်ငန်းတွေကိုရရှိမှာဘယ်လိုပုံစံမျိုးနဲ့ထိန်းသိမ်းဆောင်ရွက်သွားသင့်တယ်ဘယ်လိုတွေများဖြစ်သင့်တယ်လို့ဆရာအနေနဲ့ယူဆမိပါလဲခင်ဗျာ
ကျွန်တော်အနေနဲ့ပြောရရင်ဗျာအခုကြက်ခိုင်ဖွံ့ဖြိုးရေးပါတီကအလားသူတို့အများဆုံးအနိုင်ရရပေါ့ဗျာနော်80ရာခိုင်နှုန်းကျော်နီးလောက်သူကဒီစွတ်တော်မှာနေရာရထားမှာဆိုတဲ့အတွက်ကြောင့်စီးပွားရေးလုပ်ငန်းလုပ်မယ်ဆိုရင်သူကပဲပုံမကျပြန့်တဲ့စီးပွားရေးတွေငကိုကအစိုးရရဲ့အရှိန်အဝါနဲ့ရရှိတဲ့စီးပွားရေးလုပ်ငန်းတွေကအရှိန်အဟုန်နဲ့ပို့ပြီးတော့လက်ပတ်သွားနိုင်တယ်ပေါ့နော်စိုးစောကပြောသလိုစီးပွားရေးလုပ်ငန်းရှင်ကြီးတွေကလည်းဒီကြမ်းခိုင်ဖွံ့ဖြိုးရေးပါတီမပေါ်ခင်တည်းကအစိုးရရဲ့လက်ဝေကံလုပ်ငန်းရှင်ကြီးတွေရှိနေတာဟုတ်ဗျာဘာပဲဖြစ်ပေါ်စီးပွားရေးလုပ်မယ်ဆိုရင်သူတို့လက်ဝေကံနဲ့ကျင်းလို့မယ်လို့ကျွန်တော်မထင်ပါဘူးခင်ဗျာ
ပါတီတွေရေရှည်ရည်တည်နိုင်ရေးအတွက်ဆိုရင်တော့ရန်ကုန်ကတော့လိုတယ်ပေါ့လေဒါပေမဲ့တစ်ဖက်မှာပြည်သူတွေရဲ့အကျိုးကိုလည်းမထိခိုက်ရအောင်နိုင်ငံရေးမှာလည်းလွှတ်မှုမရှိရအောင်ဆိုရင်ရှေ့မှာကြုံခဲ့ရတဲ့သမိုင်းအတွေ့အကြုံတွေအရာပေါ့လေပါတီတွေဘလို့ပုံစံမျိုးနဲ့ရည်တည်သွားတဲ့နဲ့เนาะဝင်ငွေဘလို့ရှာတဲ့နဲ့လို့ဆရာအနေနဲ့မြင်မိပါလဲခင်ဗျာ
တိုင်းသာစီလုံးမြင့်ရေးပါတီဆိုရင်ကျွန်တော်ဒီမြဝကျွန်းပေါ် ARV တိုင်းဘက်မှာဒီပန်းတော်ဘက်မှာအကြီးကျယ်ငါးကံမွေးမြူရေးလုပ်ငန်းတွေလုပ်တာပေါ့နော်ဆိုတော့အဲ့လိုအခွင့်အလမ်းတွေသူတို့ရရှိရတယ်အဲသူတို့ရှိမှလည်းရန်မုံငွေအင်အားသူတို့ပါတီရဲ့အထိုက်လျောက်ရန်မုံငွေအင်အားတွေရှိတာပေါ့နော်ဒါတွေအားလည်းငကောအစိုးရကိုယ်တိုင်ကပံ့ပိုးပေးခဲ့လို့လေသူတို့ဒီနေ့အဲ့လိုတွေရည်တည်နိုင်ခဲ့တာပေါ့အဲ့ဒါတွေကိုအားကြပြီးတော့အခုနိုင်ငံရေးပါတီသစ်တရားလည်းဟဲ့လားသူတို့လည်းစီးပွားရေးလုပ်ကြမယ်ဆိုရင်အဲ့လိုစီးပွားရေးဈေးဝယ်တွေဟာအပြိုင်ဆိုင်ရှင်ပြိုင်လာမယ်အပြိုင်ဆိုင်အလူရဲ့လှုပ်လာကြမယ်ပေါ့နော်အဲ့ဒီအချိန်မှာနိုင်ငံရေးရအနှစ်သာရပြည့်ဝတဲ့ကိစ္စရပ်တွေဆောင်ရွက်နိုင်လာတဲ့စီးပွားရေးရအာုံခွန်ဆိုင်ပြီးတော့ရှင်ပြိုင်ပြီးလှုပ်လို့တဲ့စိတ်တွေဟာပို့ပြီးတော့မြင်မလာတဲ့အခါတိုင်းပြည်ရဲ့အကျိုးရှိပါမလားလို့ကျွန်တော်တွေးစမိပါတယ
်အခုဆိုရင်ကုမ္ပဏီစထောင်တဲ့နိုင်ငံရေးပါတီတွေအတွက်အခွင့်အရေးတွေဘယ်လိုရှိတယ်ဆိုတာတိကျပြဋ္ဌာန်းသတ်မှတ်ထားတဲ့ဥပဒေတွေမရှိသေးတော့ကနောက်ပြည်သူတွေကလည်းရှင်းရှင်းလင်းလင်းပေါ့နော်နိုင်ငံရေးလုပ်တဲ့ပါတီတွေဘယ်လောက်ထိစီးပွားရေးလုပ်ခွင့်ရှိတယ်ဆိုတာတိကျမသိသေးတဲ့အခါဥပဒေအစ်စ်တွေအရေးပေါ်ပြဋ္ဌာန်းသတ်မှတ်ဖို့လိုနေပြီလို့ဆရာအနေနဲ့မြင်ပါလားခင်ဗျာ
ဒါရီကနောက်ပိုင်းပြဋ္ဌာန်းလုပ်လာမှာပါပဲအစိုးရအစ်စ်နဲ့ဖွဲ့စည်းပုံအစ်စ်ဆိုရင်တော့ဒီစီးပွားရေးလုပ်ငန်းတွေကပြဋ္ဌာန်းရမှာဘာလို့ဆိုသူတို့ကလည်းဒီဈေးကွက်စီးပွားရေးကိုသွားနေတယ်ဆိုတော့ ဟာမျိုးပြောထားတော့လေဒီလိုစီးပွားရေးလောက်ကင်ခွင့်အခွင့်အလမ်းနေတော့သူတို့ဒါဖွင့်နိုင်လားဖွင့်ပေးမှာပေါ့လေကျွန်တော်တို့ကစိုးရိမ်တာကစီးပွားရေးလုပ်ငန်းရှင်ကြီးရစီးပွားရေးလုပ်ငန်းငယ်လေးပေါ်လေဝကြီးဟုတ်စီးပွားရေးရင်းရှင်စနစ်ပုံစံမျိုးကြောက်ရွံ့သွားလို့ရှိရင်သမိုင်းတစ်ပတ်ပြန်လည်လာနိုင်တယ်ပေါ့နော်ဆိုတော့ဒီဟာပေါ်တော့ကျွန်တော်တို့ကကျွန်တော်နိုင်ငံအနေထားနဲ့ကျွန်တော်တို့ပြည်သူလူထုရဲ့ဘဝအခြေမြစ်တွေနဲ့စဉ်းစားကြည့်ရင်တော့ဒါအင်မတန်မှဒါဆန်းသတ်လောက်ကင်တဲ့အလိုမျိုးတွေများဖြစ်နေမလားပေါ့ကောနော်အဲ့ဒါလည်းရင်လေးစရာအချက်ချက်ရှိနေတယ်လို့ကျွန်တော်မြင်ပါတယ်
ဆရာဦးအောင်သိန်းကျေးဇူးများတင်ပါတယ်ခင်ဗျ
ကောင်းပါ